အခုတော့နေဆက်သတင်းတောက်တွေစူးစီးတင်ပြထားတဲ့တိုင်းရင်းသတင်းလွှာကိုနားဆင်ကြမှာပါ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြိုဆိုပါရစေမြန်မာနိုင်ငံတော်ဝန်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ PNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မောင်နှောခင်ရဲ့အတွင်ကရခိုင်မျိုးနယ်စုဝင်တွေရဲ့လုံခြုံရေးကိုတိုးမြင့်ဆောင်ရွက်ပေးဖို့အရေးကြီးအစိုးတစ်ခုကိုရခိုင်ပြည်နယ်လွတ်တော်အစည်းအဝေးမှာအတည်ပြုခဲ့ကြပါတယ်။ကရင်ပြည်နယ်မှာတောင်မီးသွေးထပ်အားပေးစက်ရုံတည်ဆောက်မှုကိုကန့်ကွက်လက်မှတ်ကောက်ယူနေတယ်ဆိုတာနဲ့မွန်ပြည်နယ်စိုက်မြောမြို့နယ်မှာတည်ဆောက်ထားတဲ့ဗီလန်နေစက်ရုံ MCL ဟာပတ်ဝန်းကျင်ဆန်းစစ်မှုဆိုင်ရာလုံထုံးလုံနည်းတွေကိုလိုက်နာမှုအားနည်းနေတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနူပန်ပါတည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါအတန်းဖက်မှုတွေမကြာခဏဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မောင်တော်ခရင်အတွင်းကရခိုင်မျိုးနွယ်စုဝင်တွေရဲ့လုံခြုံရေးကိုတိုးမြင့်ဆောင်ရွက်ပေးဖို့အရေးကြီးအဆိုတစ်ခုကိုဘူးတီတောင်မျိုးနယ်အမှတ်နဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်သိန်းထွန်းကဇွန်လ30ရက်နေ့ကကျင်းပတဲ့လွှတ်တော်အစည်းအဝေးမှာတင်သွင်းခဲ့ပြီးဇူလိုင်လ17ရက်နေ့ကျင်းပတဲ့လွှတ်တော်အစည်းအဝေးမှာအတည်ပြုခဲ့ကြပါတယ်မောင်တော်ခရိုင်အတွင်းမှာရှိတဲ့ဘူတီတောင်မောင်တော်နဲ့ရတိတောင်မြို့နယ်တွေမှာအစိုးရကလုံလောက်တဲ့လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးမပေးနိုင်တဲ့အတွက်အဲ့ဒီမြို့နယ်တွေမှာနေထိုင်ကြတဲ့ဒေသခံတိုင်းရင်းသားတွေအနေနဲ့နေဆင်ဆိုသလိုစိုးရင်ထိတ်လန့်နေကြရတယ်လို့ဦးအောင်သိန်းကပြောပါတယ်။အဆိုနဲ့ပတ်သက်ပြီးရခိုင်ပြည်နယ်အစိုးရအဖွဲ့စီပင်ဝန်ကြီးဦးအောင်မင်းကမောင်တော်ခရိုင်မှာရဲအင်အား300ခန့်အပါအဝင်နေကြားဆောက်တပ်အင်အား2000ကျော်တပ်မတော်တပ်ဖွဲ့ဝင်တချို့နဲ့လုံခြုံရေးဆောင်ရွက်နေတဲ့အတွက်အဆိုကိုမှတ်တမ်းအဖြစ်သာထားတင်တယ်လို့တင်ပြခဲ့ပေမဲ့အဆိုရှင်ကလွတ်တော်အဆုံးဖြတ်ကိုတောင်းခံခဲ့တဲ့အတွက်ကန့်ကွက်သူမရှိအတည်ပြုခဲ့တာလည်းဖြစ်ပါတယ်
။ကရင်ပြည်နယ်မှာကြောင်မီတွေဓာအပိစက်ရုံတည်ဆောက်မှုနဲ့ပတ်သက်ပြီးဒေသခံတွေလက်မခံနိုင်လို့ကန့်ကွက်လက်မှတ်ကောက်ယူခဲ့ပြီးတော့ကရင်ပြည်နယ်ဝန်ကြီးချုပ်ဌာနမှာတင်ပြဖို့အစီအစဉ်နေပါတယ်။ဆိုလာ28ရက်နေ့ကစပြီးတော့ကရင်ပြည်နယ်ဖအံမြို့နယ်နဲ့ပိုင်းပွဲမြို့နယ်မှာရှိတဲ့ကြောင်မီသွေးလက်စစ်သားပေးဆက်ယုံတိဆောက်ရေးကိုကန့်ကွက်တဲ့အနေနဲ့ကျေးရွာ20ကျော်ကနေစတင်လက်မှတ်ရေးသူစုဆောင်းနေပါတယ်။ဒါ့အပြင်စီမံကိန်းနဲ့ပတ်သက်ပြီးကရင်ပြည်နယ်ကအရက်ဖက်ဖွဲ့စည်း30ကျော်နဲ့တနင်္ဂနွေလုံးရှိအရက်ဖက်ဖွဲ့စည်း134ဖွဲ့ကလည်းကန့်ကွက်ကြောင်းဆိုလာ23ရက်နေ့ကသဘောထားထုတ်ပြန်ခဲ့ပါတယ်။မီဂါဝတ်1280ထိထုတ်လုပ်မဲ့လက်စစ်သားပေးဆက်ယုံကိုတိဆောက်ဖို့အခုနှစ်ဧပြီလကကရင်ပြည်နယ်ဆိုရနဲ့ Public Company Limited တို့ကလည်းအကျိုးဆန္ဒစစ်ဆေးမှုလုပ်ငန်းတွေနားလည်မှုသဘောတူစာချုပ်လာရည်သွေးခဲ့ပြီးဖြစ်ပါတယ်
။အစိုးရတက်မတော်နဲ့ကချင်လူလိုက်ရေးတက်မတော် KNY အကြားတိုက်ပွဲတွေဖြစ်ပွားတာကြောင့်တနိုင်းမြို့မှာထွက်ပြေးခိုလုံနေကြတဲ့ဒုက္ခသည်ចောင်းသားတွေနေရာထိုင်ခင်းအခက်ခဲနဲ့ဘောရာဆောင်မှနေတဲ့ចောင်းသားတွေငွေကြေးမတက်နိုင်တော့ဘဲပညာသင်ခြင်းရရမဲ့အခြေအနေတွေရင်ဆိုင်နေရပါတယ်။ပစ္စည်းတွေကဖြန့်ချထားတဲ့နေရာမှာចောင်းသားတွေစာကျက်ဖို့အခက်ခဲဖြစ်တယ်လို့တဖက်မှာလည်းဒုက္ခတွေမဖြစ်ခင်ကဘောရာဆောင်တွေမှာထည့်ထားတဲ့ចောင်းသားတွေအတွက်ငွေကြေးဆက်မထောက်ပံ့နိုင်တော့တဲ့အတွက်ចောင်းထွက်ရမယ့်အခြေအနေတွေလည်းရင်ဆိုင်နေရတယ်လို့တနိုင်းရိုမန်ကက်သလစ်အသင်းတော်ကဆရာဖောင်နော့တောင်ကပြောပါတယ်တိုက်ပွဲကြောင့်ဒေသခံတွေသွာလာမှုနဲ့လုံခြုံမှုမရှိလို့အသွာအလာပြက်လက်နေတဲ့အချိန်မှာကုန်စည်နှုန်းတွေတက်နေပြီးခုလိုကြာရှည်တက်နေရင်ဒုက္ခသည်တွေအစားအသောက်နဲ့ပြက်လက်မှုအခက်ခဲဖြစ်နိုင်တယ်လို့ဒုက္ခသည်တွေကိုကြည့်ရှုသူတွေကပြောပါတယ်ပြီးခဲ့တဲ့လကတည်းကတိုက်ပွဲကြောင့်ထွက်ပြေးနေတဲ့ဒုက္ခသည်ထောင်ချီမှာလက်ရှိတချို့စစ်မြေပြင်နဲ့ဝေးတဲ့ကောင်ရာရွာသားတွေတချို့ကပြန်နေကြပေမဲ့ဖူကောင်းဒေသရွှေမော်ပတ်မော်နံပြူနံခမ်းအင်ခါကာဒေသခံတွေကတော့ခိုလုံနေရဆဲဖြစ်ပါတယ်
။ရှမ်းပြည်နယ်တောင်ပိုင်းကွန်ဟိမ်းမြို့နယ်ကာလီမြို့မှာပရမအူဆုံးရှမ်းမြို့သားကွန်မြူနတီကောလိပ်ဖွင့်လှစ်နိုင်ဖို့လာမယ့်ဩဂုတ်လ9ရက်နေ့ထိနောက်ဆုံးထားပြီးတက်ရောက်မဲ့သူတွေကိုရှောက်လာခေါ်ယူနေပါတယ်။စတေမာလာတရက်နေ့မှာဖွေးလိုက်မဲ့အဲ့ဒီကောလိုက်ကိုတက်ရောက်နိုင်ဖို့အရေးချင်းစစ်တင်နှန်းတွေကိုလည်းရှောက်ဖားသူတွေအတွက်စတင်ပေးနေပါတယ်။ကော်ဆိုင်ပညာရေးဘွဲ့ကဦးစီးဖွေးလိုက်မဲ့အဲ့ဒီကောလိုက်ဟာလူမှုသိပ္ပံပါရာယာစီးပွားရေးစီမံခန့်ခိုးရေးပါရာယာနှစ်ခုသာစတင်ပို့ချသွားမှာဖြစ်ပြီး၃နှစ်စီးပူးလေးလာတင်ယူရမှာဖြစ်ပါတယ်။တစ်နှစ်သာအတွက်တင်နှန်းကာလနှစ်သုံးသပ်မှတ်ပြီးအနေထိုင်စားတောက်နဲ့ကွင်းစင်းလေးလာရေးခီးစိတ်အပါအဝင်တင်နှန်းကြီးတက်တော့1တင်းကိုကျပ်ငွေ30သိန်းကောက်ခံသွားမှာဖြစ်ပါတယ်။
ဆယ်တန်းမအောင်ပေမဲ့ဝင်ခွေပြည်စုအောင်မြင်မှာကကိုလိပ်တက်ရောက်ခွေရှိတယ်လို့လဲဆီယမ်နန်ဟူဆိုင်ကပြောပါတယ်။မွန်ပြည်နယ်မွန်မြန်တက္ကသိုလ်ကျောင်းသားများတမကရဲ့ပထမဆုံးအကြိမ်ရွေးကောက်ပွဲကိုဇူလိုင်လဆယ်ရက်နေ့ကတက္ကသိုလ်ဝင်အတွင်းရှိတလထော်ခမ်းမာမှာကျင်းပခဲ့ပါတယ်။ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်သူ ဥက္ကဋ္ဌနေရာမှာယူပဗေဒဒုတိယနှစ်အကြောင်းသူမနှင်းဝေးသူကတမကဥက္ကဋ္ဌဖြစ်ရွေးချယ်ခံရပါတယ်။ဒီရွေးကောက်ပွဲမှာအနံ့ရသွားတဲ့သူတွေကဗဟုအလုအမှုဆောင်အသစ်ကိုသူတို့စိတ်ကြိုက်ပြန်လဲဖွဲ့စည်းမှာဖြစ်ကြောင်းရွေးကောက်ပွဲဆိုင်ရာတဘာပတိအဖွဲ့ဥက္ကဋ္ဌကိုထက်မြက်မောကပြောပါတယ်။မွန်မြန်တက္ကသိုလ်ကျောင်းသားတမကကိုနှစ်ထောင်ဆန်ခါခုနှစ်မှာအဖွဲ့ဝင်တရာ၄၀ဦး
အခုသတင်းလာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မွန်ပြည်နယ်စိတ်မျောမြို့နယ်ကမော်လမြိုင်ဘီလက်မြေစက်ရုံ MCL ဟာကြောက်မီးတွေအစားအချားနောင်ဆောင်နဲ့လဲပတ်ဖို့ပတ်ဝန်းကျင်ဆန်းစစ်မှုဆိုင်ရာလှုပ်ထုံလုပ်နည်းတွေကိုလိုက်နာမှုလှုပ်ဆောင်ထားမှုအားနည်းနေတယ်လို့ပြည်နယ်အစိုးရအဖွဲ့ကပြောပါတယ်။ကြောင်မီးသွေးသုံးလောင်စာနဲ့လဲပတ်နေတဲ့ဒီစီမံကိန်းကိုဒေသခံတွေကကန့်ကွက်နေကြစေလို့ဆိုပါတယ်။မြင်းစနိုင်းကနေအခုလိုစုစည်းတင်ဆက်ထားပါတယ်ရှင်
။ MDN ပြည်လက်မြေဆက်ရုံနဲ့ပတ်သက်ပြီးပတ်ဝန်းကျင်ဆက်စပ်မှုဆိုင်ရာကိုလှဆင်စစ်ဆေးပြီးအထက်ကိုတင်ပြရမယ်လို့မွန်ပြည်နယ်ဆွေရဖွဲ့ကရင်စာတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဒေါက်တာမင်းကြည်ဝင်းကအခုလိုပြောပါတယ်
။အဓိကကျွန်တော်တို့စုဝန်ကြီးဌာနကကြားတာအရေးအသုံးမှုနဲ့အားအေးတစ်ခုရှိတယ်လေ။
ကျွန်လ28ရက်နေ့ကပြည်တော်စုတရားစာတမ်းနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးအောင်ဝင်းစက်ရုံကိုတက်ရောက်ဆစ်ဆစ်ပြီးမှတော့စက်ရုံကိုလှဆင်ဆစ်ဆစ်ပြီးတော့အစည်းအဝေးခန်းတင်ဖို့ပြည်နယ်အစိုးရကိုညွှန်ကြားခဲ့တာဖြစ်ပါတယ်။ MCL ပြည်နယ်မြေစက်ရုံဟာစက်ရုံနဲ့ပတ်သက်ပြီးလူထုတွေကိုတွေ့ဆုံရှင်းလင်းတာအားနည်းတယ်လို့ပတ်ဝန်းကျင်ဆန်းစစ်မှုဆိုင်ရာနဲ့ပတ်သက်တဲ့အချက်အလက်တွေကိုလည်းလိုက်နာဆောင်ရွက်မှုအားနည်းတယ်လို့ပြည်နယ်ပတ်ဝန်းကျင်ထိန်းသိမ်းရေးဌာနမှတတိယညွှန်ကြားရေးမှုဥဆိုးနိုင်ကပြောပါတယ
်လို့ပေါင်းရပေးရတော့ကျွန်တော်အဲ့လိုအကြံပြုရင်စစ်ဆေးဌာနရပ်နိုင်ပြီဆိုပါလေအဲ့တော့တို့ကအဲ့ဒီရပ်ရမဲ့ဟာကိုတို့မရပ်ခံတော့တို့ဥတွေတို့လည်းကြောင်းတော့တော့ပါနောက်ဆုံးတစ်ခုဖြစ်လာရင်ကျွန်တော်တို့ကပေါင်းရင်ကနာတော့ဒီကုမ္ပဏီကိုညွှန်ကြားတယ်ဒီတိုင်းကိုလုပ်ဖို့ဌာနတွေနဲ့ဆက်ဆက်ဟောရတယ်မလိုက်နိုင်တဲ့ပြင်ကသူပိစာသူ
MCL ပြည်လက်မြေစက်ရုံဟာကြောင်မီသွေးလောင်စာနဲ့လဲပတ်နေတဲ့အတွက်ဒေသခံလူထုတွေရဲ့ကောက်ကွက်မှုနဲ့ရင်ဆိုင်ကြုံတွေ့နေရပါတယ်။ဒေသခံတွေအနေနဲ့ကစက်ရုံကိုစကျင်ကောက်ကွက်နေတာမဟုတ်ပဲကြောင်မီသွေးအသုံးပြုနေမှုကိုစကျင်ကောက်ကွက်နေတာလို့ဒေသခံနိုင်ရွှေဝင်းကအခုလိုပြောပါတယ်
။ကြောင်မီသွေးကိုလည်းမပေးသုံးရစီခြင်းမှာဘူး။ဒါဘာဖြစ်လဲဆိုလို့ရှိရင်နိုင်ငံတိုင်းလူမှာပဲကြောင်မီသွေးနဲ့တက်တဲ့လို့စကျင်နေကြတဲ့အခြေအနေဖြစ်ပါတယ်။သုံးလဲမသုံးသေးပါဘူး။ကျွန်တော်တို့ကလည်းမြေရုံကိုလည်းလုံးဝပြည့်စုံပါလို့မတောင်းကြိုထားပါဘူ
းစက်ရုံမှာကြောင်မီသွေးစားအချားလောင်စားသုံးပြီးလဲပတ်ပေးဖို့ကိုဒေသခံတွေကစုပေါင်းလက်မှတ်ထိုးပြီးဘီနယ်ဆိုးရဘီနယ်လွတ်တော်အပြင်နိုင်ငံတော်သမ္မတအထိစာတင်ပြတောင်းဆိုထားတယ်လို့ဒေသတွင်းမှာလည်းကြောင်မီသွေးစားခြင်းကောက်ကွက်တဲ့လှုပ်ရှားမှုတွေဆန္ဒပြတောင်းဆိုမှုတွေလည်းရှိခဲ့ပါတယ်လက်ရှိမှာတော့စက်ရုံအတွက်ကြောင်မီသွေးတန်ချိန်နှစ်သိန်းနီးပါးကိုရေကြောင်းကနေတစီတင်သွင်းထားပြီးတစ်နှစ်လျင်ပြည်လက်မြေတန်ချိန်9000ထုတ်လုပ်လျက်ရှိနေပါ
ဆက်ပြီးတော့ချင်းမီနယ်တောင်ပိုင်းကံပလက်မြို့နယ်တဘာဝအခြေခံခီးသွွားလုပ်ငန်းလှုပ်ဆောင်မှုရုပ်ရှင်မင်းသားလွင်မိုးပိုင်ဆိုင်နဲ့မုံချောင်းကုမ္ပဏီကမြေအေက1600ကျော်အသုံးပြုခွင့်ပြည်내အစိုးရထံလျှောက်ထားမှုပေါ်ချင်းနိုင်ငံရေးပါတီနဲ့ကံပလက်မြို့ခြေဆက်အရက်ဘက်လူမှုဖွဲ့စည်းတွေတွတ်တော်ကိုယ်စားလှယ်တွေကကန့်ကွက်နေကြပါတယ်။ဘာကြောင့်အခုလိုမျိုးကန့်ကွက်ရလဲဆိုတဲ့အကြောင်းစုံကိုတော့ကိုစလိုက်ရောဘတ်ကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေတင်ပြထားပါတယ်ရှင်။
ချင်းမီနယ်ကံပလက်မြို့နယ်ကျင်တွဲကျေးရွာအုပ်စုနယ်မြေတွင်းမှာရှိနေတဲ့ဘိုးဘွားဘွားမြေက1600ကျော်ကိုကုမ္ပဏီတစ်ခုရဲ့လက်ထက်လုတ်ပိုင်ခွင့်ပေးဖို့ဆိုရမှာချင်းသမျိုးသားလုံးအတွက်အန္တရာယ်ဖြစ်တယ်လို့ဒေသခံပြည်သူတွေကြိုးထက်ကုမ္ပဏီရဲ့အကျိုးအရာဖြစ်စေနိုင်တယ်လို့ချင်းမျိုးသားဒီမိုကရက်တစ်ပါတီကသွေးမှုဖွဲ့ဝင်စလိုင်းမျိုးချစ်ကပြောပါတယ
်သူတို့လုတ်တဲ့လုပ်ငန်းအပေါ်မှာသူတို့အကောင့်ထဲပေါ်လာရင်တော်냐လဲကျွန်တော်တို့ဒေသခံတွေဘာမှအကျိုးအမြတ်မရှိဘူးဆိုတော့ကျွန်တော်တို့ကတော့လေ့လာရတယ်ဘိုးဘွားတွေကလည်းထိန်းသိမ်းခဲ့တယ်တရိစံလေးအများကြီးရှိတယ်ခြေဝါးတွေအများကြီးရှိတယ်တောကောင်တွေအများကြီးရှိတယ်ဒီဟာတွေကိုကျွန်တော်တို့ဟိုတယ်တွေဆောက်ပြီးတော့ခရီးသွားလာရင်ဆိုပြီးတော့သူတို့လက်ထဲပေးလိုက်ရင်အကျိုးအမြတ်ရအောင်ရမှာပါဒါပုဂ္ဂလိကအကျိုးအမြတ်ဖြစ်နေပါတယ
်မုံချောင်းကုမ္ပဏီဟာ Chin Village Adventure လို့အမည်ပေးထားတဲ့တဘာဝခရီးသွားလုပ်ငန်းကိုဂျင်းတွေးဒေသမှာပေါ်ဆောင်နိုင်ဖို့ပြည်내ဆွေရထားမှာရှောက်ထားခဲ့တာဖြစ်ပြီးဒီခီးသွွားလုပ်ငန်းမှာပကညာဦးကနေတစ်စက်ချင်းမြင့်နယ်တောင်ပိုင်းကံပလက်မင်းသားမသူပီမြို့တွေအထိရဟယင်နဲ့ပြည်ဆွဲမဲ့စီစဉ်တွေလည်းပါဝင်နေပြီ
ဒီရခံတွေအတွက်အလောက်ကန်ခွင့်လန်းပေါ်လာမယ်လို့ပြောဆိုနေပေမဲ့ဒီရခံအရဖက်ဖွဲ့စည်းတွေကယုံကြည်မရှိဘူးလို့ကံပလက်မျိုးအရဖက်ဖွဲ့စည်းကဆရာရောဂျာကပြောပါတယ်။ချင်းပြည်နယ်မှာကျွန်တော်ပို့ပါတွေပိုင်းနယ်တွေမှာချင်းပြည်နယ်မှာနံပါတ်၁ကမြေလုံးမြေရင်မရှိပါချင်းဥပဒေအရ။နံပါတ်၂ကကျွန်တော်အလောက်ကန်ရမယ်ဆိုတာကကျွန်တော်တို့ရဲ့လုံခြုံရေးအကြီးလိုက်တဲ့အခါမှာတို့လူချင်းနဲ့ ဒီတော့ဒီတူတဘောထားပဲနားထောင်ပါတယ်ရှင်ဒီနယ်ဆိုတာဒီကမ်ပလက်ဒေတာခံပြည်သူလူထုရဲ့အတန်ပဲနားထောင်အဲ့ဒီအတိုင်းလည်းဆုံးဖြတ်ပါဒေတာခံတွေကောက်ွက်နေတဲ့အခြေအနေတွေကြောင့်ဒီစီမံကိန်းကိုဆက်လက်လုပ်ကိုင်မှာမဟုတ်ဘူးလို့မုံချောင်းကုမ္ပဏီဘက်ကပြောဆိုထားပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင် ရခိုင်ပြည်နယ်မောင်တော်ခရိုင်အတွင်းကရခိုင်မျိုးနွယ်စုဝင်တွေရဲ့လုံခြုံရေးကိုတိုးမြှင့်ဆောင်ရွက်ပေးဖို့အရေးကြီးအဆိုတစ်ခုကိုရခိုင်ပြည်နယ်လွှတ်တော်အစည်းအဝေးမှာအတည်ပြုခဲ့ကြပါတယ်။ကရင်ပြည်နယ်ကြောင့်မီးသွေးတအားပေးဆက်ယုံတိဆောက်မှုကိုကန့်ကွက်လက်မှတ်ကောက်ယူပြီးဝင်ကြီးချုပ်ထံတင်ပြဖို့စီစဉ်နေပါတယ်။တရုတ်ရှိတွေကနားဆင်ခဲ့ကြတာကတော့
နေဆက်သတင်းတော့တွေစူးစီးတင်ပြနေတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်။